အခုတလောမလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတွေအဖမ်းခံမှုကခက်ဆစ်ဆစ်ဖြစ်လာတယ်လို့ကြားရပါတယ်ခင်ဗျာ။ဘာကြောင့်အဖမ်းစီးတွေတိုးလာရတာပါလဲခင်ဗျာ
။ဖမ်းစီးများတာတော့ကျွန်တော်တို့ဒီမေပုံမှန်တော့သူကနှစ်တနည်းရဲ့နောက်ဆုံးလာတွေပေါ့ဗျာ။အမစတလာပိုင်းစတလာပိုင်းဆိုလို့ရှိရင်တို့ဒါသူ operation အနေနဲ့ကိုဖမ်းပါတယ်။နောက်တလာပိုင်းနောက်အထိကိုသူတို့ဖမ်းပါတယ်။ဒါပေမဲ့ဒီနေ့ထဲမှာတော့ကျွန်တော်တို့ဒီနေ့ဖြစ်သွားတဲ့လူသတ်မှုတွေကတော်တော်လေးစိတ်သွားတယ်ဗျ။စိတ်သွားပြီးတော့အဲ့ဒီကိစ္စတွေကြောင့်အခုပိုပြီးတော့အဖမ်းစီးတွေလည်းပိုများလာတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်ဗျ
။ဒီနေ့ဖမ်းစီးမှုတွေမှာစစ်တပ်ကပါလာတယ်လို့ကြားရတယ်ခင်ဗျာ။ခါတိုင်းနှစ်တွေထက်ဆိုင်ဒီစစ်တပ်ပါလာတဲ့အတွက်ဘာတွေထူးခြားမှုရှိပါလဲခင်ဗျာ။
ပါလာတာကအစတော့နေဘက်တိမဲ့ကင်မရွန်ဟိုင်းလန်းတို့ဘာတို့လိုပဲတိမဲ့ကျွန်တော်တို့ဒီ site ခင်းနေမဲ့လုံးလုံးနေတဲ့လူတွေရှိတယ်ဗျ။ဆိုတော့ဒီတော်ရီတောင်နေတဲ့အထိသူတို့သွားတဲ့အခါကျတော့သူတို့မဲ့လက်ရှိရှိနေတဲ့အင်အားမလုံလောက်လို့ကျွန်တော်တို့စစ်တပ်တို့ဘာတို့ကိုသူတို့အကူအညီတောင်းနေလို့ကျွန်တော်အဲ့လိုမြင်ပါတယ်ဗျ
။
ဒီမျိုးတွေပိုင်းနေမဲ့အနာမဲ့တော့စစ်တပ်မပါပါဘူးခင်ဗျ
။အခုမလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတွေအသက်ခံရတာကြီးပဲအယောက်20ကျော်ရှိသွားပြီ။တပ်ဖြတ်မှုကျွလွန်တယ်လို့ယူဆရတဲ့မြန်မာနိုင်ငံကတရားခံလို့ယူဆရသူအယောက်20လောက်ကိုလည်းဖမ်းထားတယ်လို့မလေးရှားရဲတွေကပြောတယ်။ဒီတပ်ဖြတ်မှုတွေဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးတော့ဥအောင်တန်းညွန့်တို့အနေနဲ့ဘယ်လိုတွေများမြင်ပါလဲခင်ဗျာ။ဘာကြောင့်အသက်ဖြတ်ခံနေရလဲဆိုတဲ့အခြေအနေလေးတွေပေါ့လေ
။အဲ့ဒါတွေကတော့ရှင်းလေရှင်းလေပါလေခင်ဗျာ။မြန်မာပြည်မှာဖြစ်တဲ့ပြဿနာတွေရဲ့အဆွေပွားတွေလို့ကျွန်တော်တို့နားလည်ထားပါတယ်။အဲ့ဒါလေအမှန်လို့ပဲလေတော်တော်များများလေးသိနေကြပါတယ်။ဒါတော့ရခိုင်ပြည်ဘက်နဲ့မတ်တီကတွေ့ကိစ္စကနေလွှဲပြီးတော့နောက်ပိုင်းတောင်ကုန်းမှာတပ်ဖြတ်မှုတွေရှိတယ်။နောက်မိတိလာမှာအတဖြတ်ခံရတာတွေရှိတယ်။အဲ့ဒါတွေအပေါ်မှာသူတို့မကံမြန်နိုင်ဖြစ်ပြီးတော့ဒီဘက်မှာအစွန်းတော့မှားရွေးနဲ့လက်တုံပြန်မှုပေါ့ဗျာ။အဲ့အဲ့လိုပဲကျွန်တော်တို့ကတော့မြင်ပါတယ်ဗျ
။ဒီတပ်ဖြတ်မှုတွေပေါ်လာပြီးတဲ့နောက်ပိုင်းမှာမလေးရှားမှာတရားဝင်ရောတရားမဝင်မှာအလွတ်လုံနေကြတဲ့မြန်မာနိုင်ငံသားတွေရဲ့လုံခြုံရေးပေါ်ခင်ဗျာဘယ်လောက်ထိကိုစိုးရိမ်စရာရှိနေပါလဲခင်ဗျာ
။အဲ့ဒါကတော့ပြောဖို့လေနည်းနည်းဖြစ်တယ်ဗျ။လုံခြုံရေးဆိုတဲ့နေရာမှာကျွန်တော်ကို၌ကိုပဲဖုန်းနဲ့ဆက်ပြီးတော့ဒီတစ်ခါတပ်ဖို့ကမင်းအလဲပဲပေါ့။ကျွန်တော်မင်းထွက်မပြေးနဲ့ဗမာပြည်ပြန်မသွားနဲ့ဆိုတဲ့မျိုးအချင်းချောက်ခံဒီတဲ့အထိဖြစ်ခဲ့ပါလေ။ကျတော့ကျွန်တော်ကတော့ရေစကန်ပါညာသွားပြီးအမှုဖွင့်ပြီးတော့ကိုရီသွားရလာတာလေဒရီဝရီရနဲ့သွားရတာပေါ့ဗျာတို့တော့ဒီမဖြစ်နေတာကတချို့ကလေးတွေကြတော့မလွှဲနိုင်မရှောင်နိုင်ဘူးဗျာအစနမော်တော်ယာဉ်မရှိတာတို့ဘာလို့ကြတော့ချိန်မတော်သွားလာတာရှိတယ်လမ်းလျှောက်ရတာရှိတယ်အဲ့ဒီလိုအခါမျိုးတွေမှာအနေပိုများတယ်ပေါ့ဗျာနော
်ဒီလိုအခက်အခဲတွေနဲ့ကြုံလာတဲ့အခါကွာလာလမ်ပူမြို့မှာရှိတဲ့မြန်မာအစိုးရတန်ယုံရဲ့ကိုညီမှုပေါ့ခင်ဗျာဒီတန်ယုံအပေါ်မှာမြန်မာနိုင်ငံသားအလို့သမားတွေဘလောက်ထိအားကိုးအားထားပြုနေကြတာတွေ့ရပါလဲတန်ယုံကရောဘာတွေများထိထိရောက်ရောက်ကူညီပေးနေတာရှိပါလဲခင်ဗျာ
ဒီတက်တဲ့ဖြတ်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့တန်ယုံကဘာမှကူညီနိုင်တာကျွန်တော်မမြင်ဘူးခင်ဗျကျွန်တော်လူပုဂ္ဂိုလ်နာမည်တော့ကျွန်တော်ထည့်မပြောချင်တော့ဘူးပေါ့ဗျာဆိုတော့ကျွန်တော်ဟိုအချင်းချောက်ခံရတဲ့ကောင်ကလည်းကျွန်တော်သူတို့ရှိကိုဖုံးနဲ့တန်ယုံကကျွန်တော်နဲ့လည်းရင်းနှီးကြောင်းဝင်နေတဲ့ရရှိတယောက်ပေါ့ဗျာဆိုတော့ကျွန်တော်ဖုံးနဲ့အကျိုးအကြောင်းပြောပြပါတယ်ပြောပြတော့သရီဝရီယာနဲ့ဒီပါဆိုတာလောက်ပဲသူတို့လည်းပြောနိုင်တယ်ပေါ့သူတို့တို့တော့အာတန်ယုံလာခဲ့ပါပါလုပ်ပြီးမယ်ညာလုပ်ပြီးမယ်ဆိုတာမျိုးသူတို့ကလည်းလုပ်ပြီးနိုင်တာမရှိပါဘူးခင်ဗျ
အရင်စစ်အစိုးရအဆက်ဆက်လက်ထက်တုန်းကမလေးရှားတို့စင်ကာပူတို့မှရှိတဲ့မြန်မာတန်ယုံတွေကဒီမြန်မာနိုင်ငံသားတွေကိုအခွင့်အရေးလက်ခံတာကလွဲလို့တခြားထိရောက်တဲ့အကူအညီတွေမပေးခဲ့ဘူးဆိုပြီးတော့ကျွန်တော်တို့ဇက်တိုက်ဆိုသလိုကြားခဲ့ရပါတယ်အခုနောက်ပိုင်း2012ခုနှစ်နောက်ပိုင်းဒီနေ့ပြီးတော့မှအစိုးရအဖွဲ့တက်လာပြီးတဲ့နောက်ပိုင်းမှာရောတန်ယုံတွေဘက်ကမြန်မာနိုင်ငံသားတွေပေါ်မှာဂရုတစိုက်နဲ့စောင့်ရှောက်အကူအညီမှုတွေရောထူးခြားပြောင်းလာတာတွေ့ရပါလားခင်ဗျာ
အခုကြိုးရဥမာအနေနဲ့ပြောရရင်မနေ့ကတော့ပြန်သွားတဲ့ဒီဗီဇာတုနဲ့လာလို့အဖမ်းခံရတဲ့အဖွဲ့တွေရှိတယ်ပေါ့ဗျာဆိုတော့အဲ့ဒီကိစ္စတွေမှာတော့သူတို့ဒီကျေကျေလိုက်ပေးကြပါတယ်နောက်တစ်ခုကျွန်တော်တီးစလောက်ဇာဘာဆရာဝတ်ပြင်မယ်ဖြစ်တဲ့ကိစ္စတွေမှာလည်းတန်ရုံးကနေပြီးတော့တိတိကျကျတော့သွားပြီးတော့လိုက်ကူညီပေးတာတွေရှိပါတယ်ဗျာဆိုတော့အခုနောက်ပိုင်းမှာဟိုးရင်ရတဲ့ဇာလို့ရှိရင်နည်းနည်းပြောင်းလဲလာတာရှိတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ဗ
ျမလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတွေဖမ်းဆီးခံရမှုတွေထဲမှာတရားမဝင်နေထိုင်ကြတဲ့သူတွေအပြင်အသေးရောက်လာတဲ့သူတွေထဲမှာဗီဇာအတုတွေနဲ့လာတယ်ဆိုပြီးတော့လေဆိပ်မှတင်ဖမ်းပြီးတော့ထိန်းသိမ်းတာတွေလည်းတွေ့ရပါတယ်ခုနောက်ပိုင်းမှာဆိုရင်ပေါ့လေဆိုတော့ဒီဖြစ်ရတဲ့ကဇက်တိုက်ဆိုသလိုဆက်ပြီးတော့ဖြစ်နေစေဆိုတော့ကမလေးရှားမှာအလုလာလုံးမဲ့မြန်မာနိုင်ငံသားတွေဗီဇာအတုနဲ့ရောက်လာကြတဲ့အခြေအနေတွေဘယ်လောက်ထိဆိုးဝါးရှိနေပါသလဲမလေးရှားမှာအလုလုချင်းနဲ့မြန်မာပြည်တွင်းကနိုင်ငံသားတွေအတွက်ဥအောင်တန်းညွတ်လို့ဒီလိုဗီဇာအတုတွေနဲ့လိမ်လည်မခံအောင်ပွဲစားတွေကိုတတိထားဖို့အပါဝင်ဘယ်လိုတွေများအကြံပေးချင်တာရှိပါလဲခင်ဗျာ
ကျွန်တော်တို့ဘက်ကနေပြောရမယ်ဆိုရင်တော့မြန်မာပြည်ပိုင်းမှာဒီ agency လုပ်စားနေတဲ့လူတွေကိုအစိုးရကနေပြီးတော့ချက်ချက်မှတ်မှတ် လုတ်ပေးနိုင်ပိုကောင်းမယ်လို့ကျွန်တော်တို့ကမြင်ပါတယ်ဗျ။သူလိုင်စင်ထုတ်ပြီးတဲ့နေရာမှာပဲဖြစ်ဖြစ်နောက်ပြီးတော့သူရဲ့လုပ်ငန်းဆောင်တာဆောင်ရွက်တဲ့နေရာမှာပဲဖြစ်ဖြစ်တမတမရှိရလားဆိုတာမျိုးတွေမှာစပါ့လေ။အဲ့တော့အဲ့လိုလေးတွေလုတ်ပေးနိုင်ရင်တော့ဒီဘက်ကကလေးတွေအစာရည်အစာရည်အတုတွေရောက်မလာနိုင်ဘူးပေါ့ဗျာ။ကျွန်တော်တို့အဲ့ဒါလေးတွေသူတို့စီစစ်ပေးနေကြတာပါ
။ဟိုတလောကဆိုရင်ဒါကြောင့်မီးသီးတွင်းတစ်ခုပြည်နယ်ဘက်မှာထင်တယ်ခင်ဗျာပောက်ကွဲမှုဖြစ်ပြီးတော့မြန်မာနိုင်ငံသားတွေလည်းထိခိုက်ဒဏ်ရာမှုတွေရှိခဲ့ပါတယ်။ဆိုတော့ဒီလုပ်ငန်းခွင်လုံခြုံရေးနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံသားတွေအထိခိုက်အနာတရမလေးရှားနိုင်ငံမှာဘယ်လိုတွေများရှိကြသလဲနောက်တစ်ခုကသူတို့အစိုးရတန်ယုံဘက်ကမကူညီပေးဘူးဆိုရင်တော့ဥအောင်တန်ယုံတို့လိုကူညီရေးစေနာဝန်နဲ့အဖွဲ့အစည်းတွေဘက်ကရောဘာတွေများဘယ်လိုတွေများကူညီနေတာရှိပါလဲခင်ဗျာ
ဆိုတော့ကျွန်တော်တို့ကတော့လည်လံမိသလောက်ပေါ့ဗျာနော်ဒီတိကျတဲ့ရမှုတွေဆိုတာကတော့လုပ်ငန်းဝင်တွေဖြစ်တတ်ပါတယ်ဆိုတော့အဲ့လိုဖြစ်တဲ့အခါမှာကျွန်တော်တို့ကဒီ overstay အနေနဲ့အလုပ်လုပ်နေတဲ့အခါကျတော့ဒီအာမခံကြီးမရှိတာတို့ဘာတို့ပေါ့ဗျာအဲ့ဒါတွေကတော့နင်းလာကြရတာပေါ့နော်သူတို့မြေအထောက်အထားစားရဲစားရနေမှန်နေဝပမေလက်ရှိတယ်ဆိုလို့ရှိရင်တော့ဒီလိုလုပ်ငန်းဝင်တွေထိခိုက်တဲ့အခါမှာသူတို့ရောကြီးတွေဘာတွေပေါ့အဲ့ဒါတွေရှိပါတယ်နောက်စေကူစားမှုဇယိတ်တွေပေါ့လေဆိုတော့အဲ့ဒီဟာတွေကနေလွတ်ပြီးတော့ဒုက္ခရောက်နေတဲ့လူတွေကြတော့ကျွန်တော်တို့ကလည်လန်းမိသလောက်ဒီမရှိနေတဲ့အသင်းအဖွဲ့တွေရှိပါတယ်ကျွန်တော်တို့ ARV စီစဉ်တော့ဝန်ထမ်းမှာမဟုတ်ဘူးကျွန်တော်တို့အရင်တည်ထားတဲ့အပေါင်းအသင်းရဲ့ကူညီမှုအသင်းတို့လိုနောက်နှလုံးလားတွေးကြည့်တဲ့အသင်းအဖွဲ့တို့လိုမျိုးတွေရှိပါတယ်ဆိုတော့ကျွန်တော်တို့ကအဲ့ဒါတွေနဲ့ချိန်ဆက်ပြီးတော့တတ်နိုင်တယ်များကျွန်တော်တို့ဝိုင်းပြီးကူကြပါတယ်
ဦးအောင်နှင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ